This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီသတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ဘီတို့မှခင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစတင်ပြီး2025ခုနှစ်ဇူလိုင်လ2ရက်ရေဒီယိုအန်ယူဂျီမနက်ပိုင်းထုတ်လွှင့်မှုကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီရေးသတင်းကောက်နှုတ်ချက်တွေကိုຫນွေဦးအလင်ကာကတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ចောင်းသားတက်ဦးចောင်းသားလက်ယုံတက်တော်ဗဟုဥဆောင်ကော်မတီနဲ့ NUG ကာကွယ်ဝင်ကြီးဥယင်မွန်တို့နိုင်ငံရေးစီရေးဗန်နာရေးအခြေအနေများကိုတွေ့ဆုံဆွေးနွေးခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။ចောင်းသားတက်ဦးចောင်းသားလက်ယုံတက်တော်ဗဟုဥဆောင်ကော်မတီဝင်များနဲ့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဥယင်မွန်တို့ဟာ2025ခုနှစ်ဇွန်လ29ရက်နေ့မှာအွန်လိုင်းမှာတဆင့်တွေ့ဆုံခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။တွေ့ဆုံမှုအတွင်းចောင်းသားတက်ဦးចောင်းသားလက်ယုံတက်တော်ရဲ့အခြေဆိုင်ရာဒေသများရှိနိုင်ငံရေးစီရေးအခြေအနေများနဲ့ရှေ့ဆက်ဆောင်ရွက်မဲ့လုပ်ငန်းစဉ်များအားဆွေးနွေးဖလှယ်ခဲ့တယ်လို့ဖော်ပြထားပါတယ်။ရှေ့ဆက်ဆောင်ရွက်မဲ့လုပ်ငန်းစဉ်များအနေဖြင့်1. မကွေးတိုင်းစစ်စင်ရေးစီမံချက်ကိုညှိနှိုင်းဆွေးနွေးပြီးចောင်းသားတက်ဦးចောင်းသားလက်ယုံတက်တော်နဲ့ကာကွယ်ဝင်ကြီးဌာနလက်အောက်ခံတရင်တပ်ဖွဲ့များတာဝန်ခွဲဝေကစစ်စင်ရေးလုပ်ငန်းများကိုလက်တွေ့ကြကြအကောင်အထည်ဖော်ဆောင်ရွက်နိုင်ရေး 2. ဗန်နာရေးဆိုင်ရာအရင်းမြစ်များကိုညှဝေအသုံးပြုနိုင်ရန်ပူးပေါင်းဆောင်ရွက်သွားရေး 3. ကာကွယ်ဝင်ကြီးဌာနမကွေးတိုင်းစစ်ဌာနတာဝန်ရှိသူများနဲ့ပုံမှန်ရင်းနှီးစွာတွေ့ဆုံကမြေပြင်ရှိလုပ်ငန်းများကိုအတူတကွအကောင်အထည်ဖော်ဆောင်ရွက်နိုင်ရေးစသည်တို့ကိုညှိနှိုင်းဆွေးနွေးသဘောတူခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ကရင်မျိုးသားကာကွယ်ရေးတပ် SSNDF, KNDF B101 နဲ့ KNDF B08 မှရဲဘော်များတိုက်ပွဲအတွင်းမြင့်မြတ်စွာကြောင်ဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။2025ခုနှစ်ဇွန်လ29ရက်နေ့မှာကရင်ပြည်နယ်မိုးပြဲမြို့အနီးတွင်မှဖြစ်ပွားခဲ့တဲ့တိုက်ပွဲတစ်ခုတွင်ကရင်မျိုးသားကာကွယ်ရေးတပ် KNDF မှရဲဘော်2ဦးဖြစ်သူကျော်စိန်လင်းခေါ်အားစိန်အသက်22နှစ်ကိုပိုင်နံပါတ် SSA0175 ဟာစစ်ကောင်စီများနဲ့ရွရွချွန်းချွန်းတိုက်ခိုက်ခဲ့မြင့်မြတ်စွာကြာဆုံးခဲ့ကြောင်း KNDF ဘီဝါအမှတ်ကိုတရင် B101 မှာထုတ်ပြန်ကြေညာခဲ့ပါတယ်ရဲဘော်အားစိန်ဟာပေးအပ်ထားတဲ့တာဝန်များကိုကြေပွန်စွာထမ်းဆောင်ခဲ့ပြီးတိုင်းပြည်နဲ့ Federal Democracy ရရှိရေးအတွက်၎င်းရဲ့အသက်ကိုစွန့်လွတ်ပေးဆက်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပြီးအာဇာနည်သူရဲကောင်းအဖြစ်မှတ်တမ်းတင်ဂုဏ်ပြုခဲ့ကာကြာဆုံးရဲဘော်ရဲ့မိသားစုဝင်များနဲ့အတူတရင်မှရဲဘော်များအနေနဲ့ထပ်တူထပ်များဝမ်းနည်းကြေကွဲရတယ်လို့ဖော်ပြထားပါတယ်ထို့ပြင်ဇွန်လ26ရက်နေ့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတစ်ခုတွင် KNDF အမှတ် 8 တရင်မှဒူးရင်မှုဝိစတန်တက်ခွဲ1တက်စိန်မူဇော်ဝမ်းနဲ့တက်သားစတီဖင်တို့ဟာစစ်ကောင်စီတပ်များနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းကြာဆုံးခဲ့တယ်လို့သိရှိရပါတယ်။ဒူယင်းမူဝစ်စတန်ဟာ2021ခုနှစ်နှစ်လယ်ပိုင်းမှာ KNDF အမှတ်ရှိရဲ့အခြေခံစစ်တင်တဲ့အပတ်စဉ်နှစ်မှာစတင်ပါဝင်ခဲ့ပြီးတက်သားမှတက်စိန်မူတက်စုမူတက်ခွဲမှုအဆင့်များသို့တက်လှမ်းခဲ့က2024ခုနှစ်မှာဒူယင်းမူအဖြစ်တာဝန်ထမ်းဆောင်ခဲ့တယ်လို့ဖော်ပြထားပါတယ်။၎င်းမှာစကားနေပြီးတိုက်ရိုက်ခိုက်ရေးပြေဝသူဖြစ်ကအောက်ခြေရဲဘော်များနဲ့ရိုးသားစွာဆက်ဆံတတ်သူဖြစ်တယ်လို့သိရှိရပါတယ်။ KNDF အမှတ်ရှိတရင်ဟာကြာဆုံးသွားတဲ့အာဇာနည်သူရဲကောင်းများရဲ့မိသားစုများနဲ့အတူဝမ်းနည်းကြေကွဲမှုကိုထပ်တူခံစားရကြောင်းဖော်ပြထားပါတယ်ခင်ဗျာ။ ဆလဘီခမာယ998တရင်နဲ့တရဲသမိန်ရွာကစစ်ကောင်စီတပ်ဖွဲ့ကိုတွားရောက်တိုက်ခိုက်ခဲ့ရာ၄ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ပဲခူးတိုင်းရွှေချင်းမြို့နယ်ရှိခမာယ998တရင်နဲ့ဝေါ်မြို့နယ်တရဲသမိန်ကျွာကစစ်ကောင်စီတပ်ဖွဲ့တို့ကိုတွားရောက်တိုက်ခိုက်ခဲ့ရာစစ်သား၄ဦးသေဆုံးခဲ့တယ်လို့ပဲခူးခရိုင်ပကဖကထုတ်ပြန်ထားပါတယ်။ဇွန်လ29ရက်နေ့နေ့လယ်ပိုင်းမှာခမာယ998တရင်ရှိဘန်ကာနဲ့ကရုတ်ချင်းများပြန်လည်တိစောက်နေတဲ့စစ်ကောင်စီတပ်ဖွဲ့ကိုလက်နက်ကြီးများနဲ့တွားရောက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တပြိုင်တည်းမှာပဲတရဲသမိန်ရွာကစစ်ကောင်စီတပ်ဖွဲ့လက်နက်ကြီးပစ်တဲ့နေရာကိုစနိုက်ပါနဲ့တွားရောက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်။အဆိုပါတိုက်ခိုက်မှုတွင်စစ်ကောင်စီတပ်ဖွဲ့ဝင်၄ဦးသေဆုံးခဲ့ပြီးဒဏ်ရာရှိသူများလည်းရှိခဲ့ကြောင်းကိုဒေသခံတွေရဲ့သတင်းပေးပို့ချက်အရသိရတယ်လို့ဖော်ပြထားပါတယ်။၎င်းတိုက်ခိုက်မှုများကို KNU KNL တပ်မဟာ3တပ်ရင်း9ပဲခူးခရိုင်ပကဖဗျူဟာ36ဒေါနာတပ်ရင်းတို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်။ပဲခူးခရိုင်ပကဖကုတ်ကဲမှုရှိရှစ်မြို့နယ်မှာပကဖရဲဘော်များခိုးလုံစစ်ပေးဆောင်ပြည်သူများအတွက်ရိတ်ခါဆန်ဖြည့်တင်းနိုင်မှုစံအိတ်1000-3000ကမ်ပိန်းကိုပြုလုပ်နေပြီးပြည်တွင်းပြည်ပထောက်ပို့ပြည်သူများအနေနဲ့ဝိုင်းဝန်းထောက်ပံ့ပေးကြဖို့မြစ်တာရက်ခံထားပါတယ်ခင်ဗျာ။ဆလဘီဘုတ်ပြင်းမျိုးတွေကတော်လိုင်းရေးတက်ဖွဲ့ဂိတ်ကိုလာတိုက်တဲ့စစ်ကောင်စီတပ်နဲ့နှစ်ကြိမ်တိုက်တိုက်ပွဲဖြစ်ပွားခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။တနင်္သာရီတိုင်းဘုတ်ပြင်းမျိုးတွေချောင်းမွန်ကျွရနဲ့ဝါရင်းကျွရကြားကတော်လိုင်းရေးတက်ဖွဲ့ဂိတ်ကိုလာတိုက်တဲ့စစ်ကောင်စီတပ်ဖွဲ့နဲ့နှစ်ကြိမ်တိုက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ကော့တောင်းခရိုင်အမှတ်1တရင်ကထုတ်ပြန်ထားပါတယ်။ဇွန်လ21ရက်နေ့မနေ့6နာရီခန့်ကဘိုဒါရွာမှာထိုင်းချထားတဲ့အင်အား50ကျော်ခန့်ပေါင်းစစ်ကောင်စီတပ်နဲ့လေညာဘက်မှတက်လာတဲ့အင်အား40ကျော်ခန့်ပေါင်းစစ်ကောင်စီတပ်ဖွဲ့တို့ဟာတော်လိုင်းပူပေါင်းတပ်ဖွဲ့စစ်စည်ရေးဂိတ်ကိုနှစ်ဖက်ညှက်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တိုက်ပွဲအတွင်းလက်နက်ကြီးလက်နက်ငယ်များနဲ့အပြန်အလှန်ထိတွေ့မှုမိနစ်30ခန့်ဖြစ်ပွားခဲ့ပြီးတော်လိုင်းပူပေါင်းတပ်ဖွဲ့မှရဲဘော်များအထိကိမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရှိရပါတယ်။ထို့နောက်ပြင်ဆင်မှုများပြုလုပ်ခဲ့ပြီးစစ်နာရီအချိန်မှာ40မမနဲ့60မမဘုံဒီများလက်နက်ငယ်များနဲ့ဒုတိယကြိမ်ထပ်မံတွားရောက်တိုက်ခိုက်ခဲ့ရာမိနစ်30ခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုရှိခဲ့တယ်လို့သိရှိရပါတယ်။ယခုတိုက်ခိုက်မှုများကို KNL တရင်203တက်ခွဲ4ကော့တောင်းခရိုင်အမှတ်1တက်ခွဲ2 SOF တက်ခွဲ PDF ဗုတ်ပြင်းမျိုးနဲ့ပြည်သူ့ကာကွယ်အဖွဲ့ပကဖ Flying Star Force နဲ့ဗုတ်ပြင်းမျိုးနဲ့ပြည်သူ့ရဲတပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။စိတ်ဖြူမျိုးနဲ့မှာဘောလုံးကန်ရန်ထွက်လာတဲ့အသက်18နှစ်အရွယ်လူငယ်ကိုစစ်ကောင်စီတပ်သားများကပြစ်ဒတ်ခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။မကွေးတိုင်းဒေသကြီးစိတ်ဖြူမြို့နယ်ငချင်းချောင်းကျွာမှာစစ်ကောင်စီတပ်သားများကဘောလုံးကန်ရံထွက်လာတဲ့အသက်18နှစ်အရွယ်မောင်အောင်သူထွန်းဟာအကြောင်းမဲ့တနက်နေ့ပြစ်ဒတ်ခဲ့ကြောင်းပခုတ်ကူခရိုင်အမှတ်4တရင်တက်ခွဲတစ်ထံမှသိရှိရပါတယ်။ဇွန်လ28ရက်နေ့လယ်ပိုင်းမှာငချင်းချောင်းကျွာသူအရှိအနောက်နှစ်တောင်ပတ်မှာအင်အား50ခန့်၃ဖွဲ့ခွဲကဝင်ရောက်လာတဲ့စစ်ကောင်စီတပ်သားများဟာရွာပြင်ဘက်ရှိဘောလုံးကွင်းမှာဘောလုံးကန်နေတဲ့လူငယ်များထံမှဖုံးများကိုတင်းစီစစ်ဆေးခဲ့ပြီးဖမ်းဆီးရန်ကြိုးပမ်းခဲ့တယ်လို့သိရှိရပါတယ်။ထို့အချိန်တွင်ဆိုင်ကယ်နဲ့ဘောလုံးကွင်းသို့ရောက်ရှိလာတဲ့မောင်အောင်သူထွန်းဟာစစ်သားများကိုမြင်မြင်ချင်းကြောက်လန့်ကဆိုင်ကယ်နဲ့ထွက်ပြေးရန်ကြိုးစားခဲ့တော်လဲ။ဖုံးကြံခဲ့တဲ့ဖြင့်ပြန်လှည့်ကောက်ယူနေစဉ်စစ်သားများကအနောက်မှတနက်နေ့နှစ်ချက်ပစ်ခတ်ခဲ့ရာပထမတစ်ချက်မှာခြေထောက်ကိုထိမှန်ပြီးဒုတိယတစ်ချက်မှာနောက်ကျောကိုထိမှန်ခဲ့ကနေရာမှာပင်သေဆုံးခဲ့တယ်လို့သိရှိရပါတယ်။စစ်ကောင်စီတပ်သားများဟာသေဆုံးသွားတဲ့မောင်အောင်သူထွန်းရဲ့ရုပ်အလောင်းကိုပစိုးနဲ့ထုတ်ပြီးယူဆောင်သွားခဲ့ကလမ်းတနေရာမှာစွန့်ပစ်ထားခဲ့ပြီး၎င်းရဲ့ရုပ်အလောင်းကိုဇွန်လ30ရည်နေမှာတကြိုပြီးစီးခဲ့တယ်လို့သိရှိရပါတယ်လက်ရှိမှာစိတ်ဖြူစောလန်းပိုင်းနေပသိမ်မုံရွာလမ်းကြားရှိငချင်းချောင်းကျောင်းရွာကုန်းရွာနဲ့ကြစ်ပြင်ကျွရွာများမှာစစ်ကောင်စီတပ်များဝင်ရောက်နေပြီးအင်တာနက်လိုင်းများလည်းပြတ်တောက်နေတယ်လို့သိရှိရပါတယ်ခင်ဗျာနမ်ခမ်းမှာချန်ရှင်းရမှာမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့ပြီးအမျိုးသမီးတဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်း TNL တပ်မဟာ6နေမြေနမ်ခမ်းမြို့တာယာကုန်းရက်ကွက်မှာချန်ရှင်းနေရင်မိုင်းပေါက်ကွဲမှုဖြစ်ပွားခဲ့ကအမျိုးသမီးတဦးသေဆုံးခဲ့တယ်လို့ TNL ကထုတ်ပြန်ထားပါတယ်။ဇွန်လ29ရက်နေ့ညနေ3နာရီခွဲအချိန်ကနမ်ခမ်းစခန်းတဟောင်းအနီးမှာ၎င်းအမျိုးသမီးဟာပြောင်းမှုချန်ရှင်းနေချိန်မိုင်းပေါက်ကွဲခဲ့တာဖြစ်ပြီးမျက်နှာနဲ့ဥကောက်မှာမိုင်းစထိမှန်ခဲ့တယ်လို့ဆိုပါတယ်။မိုင်းထိမှန်ခဲ့သူဟာအသက်30ရွယ်ဒေါ်အဖိန်ဆိုသူဖြစ်ပြီးစေကူတာဖို့ပို့ဆောင်နေရင်လမ်းမှာတည်ဆုံသွားတယ်လို့သိရှိရပါတယ်။ဒီကဲတဲ့မေလ29ရက်နေ့ကလည်းနမ်ခမ်းမြို့ဟိုပေါ်အထက်ကျွာနီးမှာအမျိုးသားတဦးဟာမိသွေးသွားကြည့်ရင်မိုင်းနေမိခဲ့ပြီးညာဘက်ခြေထောက်တစ်ဖက်ဆုံးရှုံးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ ဆက်လက်ပြီးနောင်ချိုမြို့နယ်30ကျွာကိုစစ်ကောင်စီကပုံကျဲတိုက်ခိုက်ခဲ့ရာပြည်သူ၃ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ရှမ်းပြည်နယ်မြောက်ပိုင်း TNL တပ်မ3နယ်မြေနောင်ချိုမြို့နယ်30ကျွာကိုစစ်ကောင်စီကပုံကျဲတိုက်ခိုက်ခဲ့ရာပြည်သူ၃ဦးသေဆုံးခဲ့ပြီး2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ TNL ကထုတ်ပြန်ထားပါရစေ။ဇွန်လ1ရက်နေ့နေ့လယ်3:15မိနစ်16မိနစ်20မိနစ်နဲ့23မိနစ်တို့မှာ30ကျွာကို၄ချိန်စုစုပေါင်းဘုံးဆက်တလုံးလာရောက်ကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါရစေ။ဘုံးကျဲချတိုက်ခိုက်မှုတွင်အမျိုးသား၃ဦးထိခိုက်ဒေဆုံးခဲ့ရပြီးအမျိုးသား2ဦးထိခိုက်ဒဏ်ရာရရှိခဲ့ကာနေအိမ်နှလုံးနဲ့ဖုန်ကြီးကျောင်းနှစ်ဆောင်ထိမှန်ပျက်စီးခဲ့တယ်လို့သိရှိရပါတယ်။ဒီကနေ့ဇွန်လ29ရက်နေ့ကလည်းကြောင်မဲမြို့မှာစစ်ကောင်စီတပ်ကဂျက်ဖိုက်တာနဲ့ပေါင်250ဘုံး6လုံးကျဲချတိုက်ခိုက်ခဲ့ရာအမျိုးသမီး2ဦးနဲ့အမျိုးသား4ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးနေအိမ်14လုံးစာသင်ကျောင်း1ကျောင်းနဲ့ဖုန်ကြီးကျောင်း2ကျောင်းထိမှန်ပျက်စီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ကန်တီကာလာယာ52တရင်မှာစစ်ကောင်စီတပ်သားတဦးမိသားစုနဲ့အတူအလင်းဝင်လာခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ကန်တီမြို့နယ်ကာလာယာ52တရင်မှာစစ်ကောင်စီတပ်သားနဲ့မိသားစုဟာဟောမလင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့နဲ့ချိတ်ဆက်ပြီးပြည်သူ့ရင်ခွင်ခိုးလုံလာခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။၎င်းတို့ဟာတပ်တွင်းထက်အောင်မညီမျှမှုပြည်သူလူထုပေါ်မတရားနှိပ်စက်အနိုင်ကျင့်မှုအယက်သားပြည်သူများနဲ့စာသင်ကျောင်းများအားလေကျောင်းတိုက်ခိုက်မှုများအားမခံမရနိုင်ဖြစ်ကြကြောင်းအလင်းဝင်လာတာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်တာဂီမင်းစစ်သွင်းနဲ့ခါရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ကပ
ါ။စီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးကြည်တွင်သတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ One Day Challenge ထောက်ပံ့ငွေဒေါ်လာ100,000အားကောင်းစွာလက်ခံရရှိကြောင်း NUG ယာယီသမ္မတဒူဝါလက်ရှိလာကမှတ်တမ်းတင်ကုန်ပြူလော်များပြန်လည်ပေးပို့တဲ့သတင်းကိုတင်ပြပေးပါမယ်ဆီယာနာသိမ့်မှုစန့်ကျင်ရေးကော်မတီကိုရီးယားဟာ2022ခုနှစ်ဩဂုတ်လမှ2025ခုနှစ်ဇွန်လအထိရရှိခဲ့တဲ့ One Day Challenge လှုပ်ရှားမှုရန်ပုံငွေများအနက်မှလာစဉ်ဒေါ်လာ100,000နဲ့ညီမျှတဲ့ဝင်ငွေအားအမျိုးသားညီညွတ်ရေးအစိုးရ NUG ထံပေးပို့လာခဲ့ရမှာ2025ခုနှစ်ဇူလိုင်လ1ရက်နေ့အထိစုစုပေါင်းဒေါ်လာ 3.3 သန်းအားပေးပို့ခဲ့ပြီးဖြစ်တယ်လို့ဖော်ပြထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမ္မတဒူဝါလက်ရှိလာဟာလာစဉ် One Day Challenge ထောက်ပံ့ငွေဒေါ်လာ100,000အားကောင်းစွာလက်ခံရရှိကြောင်းတန်းတင်ဂုံပြူလွာများအားပေးပို့ခဲ့ရာ2025ခုနှစ်ဇူလိုင်လ1ရက်နေ့မှာ33ကြိမ်မြောက်ပေးပို့ခဲ့တယ်လို့အတည်ပြုထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ဟာ One Day Challenge မန်ဘာဝင်များရဲ့လာစဉ်ထက်ဝင်ငွေအားအခွန်ငွေအဖြစ်သတ်မှတ်ကာ6လတခါအခွန်လက်မှတ်များထုတ်ပေးခြင်းနဲ့12လတခါယာယီသမ္မတကြီးရဲ့မှတ်တမ်းတင်ဂုံပြူလွာကိုကြီးမြှင့်ခြင်းစသဖြင့် One Day Challenge မန်ဘာဝင်များအားဂုံပြူလျက်ရှိပါတယ်။ One Day Challenge ထောက်ပံ့ငွေဖြင့်အမျိုးသားညီညွတ်ရေးအစိုးရရဲ့နည်းမြေစိုးမိုးရေးမဟာဗျူဟာစီမံချက်အောင်မြင်နိုင်စေရည်အတွက်အကြံပေးစစ်တပ်ကရှီတန်းကနေဖိအားကောင်းစွာပေးကာဒေါ်လာတိုက်ပွဲဝင်နေတဲ့တက်ဦးခံတက်ဖြစ်တဲ့အထူးတက်ဖွဲ့သူအမေရိကန်ဒေါ်လာ3,594သိန်းကျပ်တန်ဖိုးရှိတဲ့ကြီးအရေးအတွက်13,500အားထောက်ပံ့ခဲ့ပြီးတော့ရှာထူအိုနီးပညာအဖွဲ့ရဲ့အစိမ့်နီးပညာနဲ့သုတေသနလုပ်ငန်းများဆောင်ရွက်ရန်အတွက်ထိုင်းဘတ်18သိန်းမြန်မာငွေကျပ်သိန်းပေါင်း2,400ခန့်ဥက္ကဋ္ဌစကန်သိန်းတိုက်ပွဲအတွက်ဘတ်တက်တန်းနဲ့မြေပြင် PDF LPDF UG အဖွဲ209ဖွဲ့သူကျက်သိန်း3,540 MOD PDF သူစေဝဆုံဘူ1,000စေဘေးရှောင်ပြည်သူများနဲ့စီရီယံပြည်သူဝန်ထမ်းကောင်းများအားလာစဉ် NUG အစိုးရရဲ့ထောက်ပံ့ကူညီငွေအဖြစ်ထောက်ပံ့ပေးလျက်ရှိနေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ CRPH နဲ့ပြည်တော်စုလွတ်တော်ကိုယ်စားလှယ်များတွေ့ဆုံပြီးစီရေးနိုင်ငံရေးအခြေအနေများဆွေးနွေးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပြည်တော်စုလွတ်တော်ကိုစားပြုကော်မတီဟာတိုင်းဒေသကြီးပြည်နယ်များမှာရှိတဲ့ပြည်တော်စုလွတ်တော်ကိုယ်စားလှယ်များနဲ့ဇွန်လ29ရက်နေ့မှာကချင်ပြည်နယ်၊ကယား၊ကရင်ပြည်နယ်၊ကရင်ပြည်နယ်၊ချင်းပြည်နယ်၊မွန်ပြည်နယ်၊ရှမ်းပြည်နယ်ဇွန်လ30ရက်နေ့မှာစကိုင်းတိုင်း၊မကွေတိုင်း၊မန္တလေးတိုင်းနဲ့ဇူလိုင်တရနေ့မှာရန်ကုန်တိုင်း၊ပဲခူးတိုင်း၊အေရဝတီတိုင်းတနင်္သာရီတိုင်းဒေသကြီးတို့ဖြင့်၃ချိန်ခွဲပြီးတွေ့ဆုံဆွေးနွေးခဲ့တယ်လို့သိရပါတယ်။တွေ့ဆုံ ွဲများမှတဆင့်ပြည်တော်စုလွတ်တော်ကိုစားပြုကော်မတီနှင့်ရေးရာကော်မတီများရဲ့လွတ်တော်လုပ်ငန်းဆိုင်ရာဆောင်ရွက်ချက်များပြည်တော်စုလွတ်တော်ကိုယ်စားလှယ်များအားရှင်းလင်းတင်ပြခြင်းလက်ရှိစစ်ရေးနိုင်ငံရေးအခြေအနေများဆွေးနွေးခြင်းသက်ဆိုင်ရာတိုင်းပြည်နယ်အလိုက်မြေပြင်လိုအပ်ချက်များဆွေးနွေးခြင်းပြည်တော်စုလွတ်တော်ကိုယ်စားလှယ်များအချင်းချင်းကြားတရင်အချက်လက်မျှဝေခြင်းပူးပေါင်းဆောင်ရွက်မှုတိုးမြှင့်ခြင်းနှင့်ယုံကြည်မှုတည်ဆောက်ခြင်းများဆောင်ရွက်နိုင်ရန်ရည်ရွယ်ပြီးတော့အခမ်းအနားကိုကျင်းပခဲ့ခြင်းဖြစ်ပါသည်။သုံးရတာတွေးဆောင်ပွဲများမှာပြည်တော်စုလွတ်တော်ကိုယ်စားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်နဲ့အတွင်ရေးမှုအဖွဲ့ဝင်ဦးထွန်းမြင့်တို့ကနှုတ်ခွန်းဆက်စကားများပြောကြားခဲ့ပြီးတော့လွတ်တော်ကိုယ်စားလှယ်စီစီရေးကော်မတီဥက္ကဋ္ဌမှ CRPH နဲ့ရေးရာကော်မတီများရဲ့လုပ်ငန်းဆောင်ရွက်ချက်များအချင်းချုပ်အားရှင်းလင်းတင်ပြခဲ့ကြပါသည်။အဲဒီနောက်နိုင်ငံတကာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာလုပ်ငန်းဆောင်ရွက်ချက်များကိုနိုင်ငံတကာဆက်ဆံရေးကော်မတီအတွင်ရေးမှုကလည်းကောင်း CDM ထောက်ပံ့မှုအပါအဝင်ပြည်သူ့ရေးရာကိစ္စရပ်များနဲ့ဆက်လင်းပြီးပြည်သူ့ရေးရာကော်မတီဥက္ကဋ္ဌကလည်းကောင်းမကြာသေးမီကထုတ်ပြန်ခဲ့တဲ့အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုဆိုင်ရာနိုင်ငံဝန်ထမ်းဥပဒေ CDM Law အပါအဝင်ဥပဒေရေးရာကိစ္စရပ်များနဲ့ဆက်လင်းပြီးဥပဒေရေးရာကော်မတီဥက္ကဋ္ဌကလည်းကောင်းအသီးသီးရှင်းလင်းတင်ပြခဲ့ကြပါတယ်။အဲဒီနောက်တက်ရောက်လာကြတဲ့ပြည်တော်စုလွတ်တော်ကိုယ်စားလှယ်များကသက်ဆိုင်ရာတိုင်းပြည်နယ်အလိုက်မြေပြင်လိုအပ်ချက်များပညာရေးဆိုင်ရာကိစ္စရပ်များစီရေးအခြေအနေများအုပ်ချုပ်ရေးဆိုင်ရာကိစ္စရပ်များနဲ့ဆက်လင်းပြီးသက်ဆိုင်ရာဝန်ကြီးဌာနများနဲ့ချိတ်ဆက်ဆောင်ရွက်ပေးရေးကိစ္စရပ်များနဲ့အခြားသိရှိလိုတာများမေးမြန်းခဲ့ကြပြီးတော့လွတ်တော်ကန်တာပုံမူပြည်ပြင်စွာဆောင်ရွက်သွားနိုင်ရေးတို့ကိုလည်းအပြန်အလှန်အကြံပြုဆွေးနွေးခဲ့ကြပါရခင်ဗျာ။ဆက်လက်ပြီးနိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အပါအဝင်နိုင်ငံ၏အကျဉ်းသားတွေရဲ့အသက်အန္တရာယ်ကိုအမျိုးသားညီညွတ်ရေးအစိုးရစိုးရိမ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အပါအဝင်နိုင်ငံ၏အကျဉ်းသားတွေရဲ့အသက်အန္တရာယ်ကိုအမျိုးသားညီညွတ်ရေးအစိုးရကစိုးရိမ်ကြောင်းအမျိုးသားညီညွတ်ရေးအစိုးရပြည်သူလူထုနဲ့နိုင်ငံတကာသို့တဲ့ရင်စကားပြောကြားခြင်း Press Briefing အစီအစဉ်မှာဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဘုံလက်ကပြောကြားခဲ့ပါတယ်။အကြံပေးစီအုပ်စုလောက်ကံအကျဉ်းတောင်တွေမှာကျန်းမာရေးဆောင်ရှောက်မှုလုံလုံလောက်လောက်မရရှိမှုနဲ့ဖိနှိပ်မှုတွေကြောင့်နိုင်ငံရေးအကျဉ်းသားတွေအသက်ဆုံးရှုံးနေရတဲ့ဖြစ်စဉ်တွေရှိနေပါတယ်။နိုင်ငံကောင်းဆောင်တွေဖြစ်တဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ဟာလည်းအကြံပေးစီအုပ်စုရဲ့မတရားချုပ်နှောင်မှုကိုခံထားရပြီးလုံလောက်တဲ့စီးပွားကူတာမှုတွေရရှိမနေတာကြောင့်နိုင်ငံကောင်းဆောင်တွေနဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အသက်အန္တရာယ်ကိုအမျိုးသားညီညွတ်ရေးအစိုးရအနေနဲ့အထူးပင်စိုးရိမ်မကင်ဖြစ်မိပါတယ်လို့ပြောကြားထားပါတယ်ခင်ဗျာ။ဆက်လက်ပြီး NUG ဘေးကိုအသုံးပြုပြီးတော့ငွေကျပ်ဘီလီယံပေါင်း 2,650 ကျော်ထောက်ပို့အားကူဖြည့်ဆည်းပေးနိုင်ခဲ့ပြီဖြစ်တယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ NUG ဘေးကိုအသုံးပြုပြီးတော့ငွေကျပ်ဘီလီယံပေါင်း 2,650 ကျော်ထောက်ပို့အားကိုဖြည့်ဆည်းပေးနိုင်ခဲ့ပြီဖြစ်တယ်လို့ NUG ပေးရဲ့ပြည်သူ့အစိုးရကတင်ပြချက်မှာစီမံကိန်းဖန်တာရေးနဲ့ယင်းနှိမ့်မြုံနယ်မှုဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးတင်ထွန်းနိုင်ကအမှာစကားပြောကြားရာမှာထည့်သွင်းပြောကြားထားပါတယ်။အခုဆိုရင်ဒေါ်လန်ပြည်သူတဦးချင်းအပါအဝင်တရင်တပ်ဖွဲ့စုစုပေါင်း 38,000 ကျော် NUG ပေးကိုအသုံးပြုပြီးတော့ငွေကျပ်ဘီလီယံပေါင်း 2,650 ကျော်ထောက်ပို့အားကိုဖြည့်ဆည်းပေးနိုင်ခဲ့ပြီဖြစ်တယ်လို့ဝန်ကြီးကပြောကြားခဲ့ပါတယ်။ဒါအပြင်ဒေါ်လန်ရန်ဝန်တစ်ခုလုံးလွှမ်းခြုံနိုင်တဲ့ P2P network တစ်ခုဖြစ်လာစီရေးအတွက် NUGP အနေဖြင့်ဦးစားပေးလုပ်ငန်းစဉ်တရက်ချမှတ်ပြီးတော့အကောင့်ချက်ပေါ်ဆောင်ရွက်လျက်ရှိတယ်လို့ဝန်ကြီးကထပ်လောင်းပြောကြားထားပါတယ်။ NUGP အားလက်ရှိမှာမြန်မာနိုင်ငံအပါအဝင်ဒေသကြီး9ခုနိုင်ငံ28ခုမှာလေပတ်လျက်ရှိတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီအူဘူထောင်ဘူဝါမှာမုံရတပိတ်ကောင်းဆောင်ကိုဝင်မိုးနိုင်တန်တုံးနဲ့နဖူးခွဲတဲ့အထိရိုင်းနဲ့နှိပ်စက်ခံရပြီးတော့တတိလျက်မိမျောမှုကိုပါစေကူတာမှုမပေးခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ထောင်ပြောင်းဖြစ်ရောက်ရှိလာတဲ့နိုင်ငံရေးအကျဉ်းသားများကိုထောင်အဝင်ဘူဝါမှာမတရားရိုင်းနှက်နှိပ်စက်မှုများပြုခဲ့တာကိုတွေ့ရှိရပြီးတော့ဖြစ်စဉ်အတွင်မုံရတပိတ်ကောင်းဆောင်ကိုဝင်မိုးနိုင်ကိုဥတီချက်ထားပြီးတော့အကျဉ်းဦးစီးဝန်ထမ်းအရာရှိတဦးမှတန်တုံးဖြင့်စတင်ရိုင်းနှက်ရမှစတင်ပြီးအခြားနိုင်ငံရေးအကျဉ်းသားများပါနောက်ဆက်တွဲအနေဖြင့်ရိုင်းနှက်ခံရခြင်းဖြစ်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကအတည်ပြုထားပါသည်။ကိုဝင်မိုးနိုင်ဟာတန်တုံးဖြင့်ရိုင်းနှက်ခံရမှုကြောင့်နဖူးကွဲတံရရရှိကရိုင်းနှက်ခံရမှုဖြစ်စဉ်အတွင်းသွေးထွက်လွန်ကသတိမေမျောသွားခဲ့ကသတိမေမျောစဉ်အတွင်းအရေးပေါ်ဆေးဝါးကုသမှုခံယူရန်လိုအပ်ပေမဲ့လေထောင်တွင်းဆေးရုံသို့ပို့ဆောင်ကုသပေးခြင်းမရှိခဲ့တာကိုသိရှိထားရတယ်လို့ဖော်ပြထားပါသည်။ကိုဝင်မိုးနိုင်အားသတိပြန်လည်ရရှိတာနဲ့တပြိုင်နက်ကြစ်တံတိုက်သို့ပို့ပြီးတော့ပါဆယ်နဲ့ထောင်ဝင်စားအဲတွေးခွင်ကိုကန့်သက်ထားပြီးခြေချင်းခတ်ပြီးတော့တီးခြားတိုက်မှာတိုက်ပိတ်ပြစ်ဒဏ်ပေးထားကြောင်းသိရပါပါတယ်ခင်ဗျာ။ ဆက်လက်ပြီးတော့ SDB အကောင့်စိတ်ချလုံခြုံမှုရှိစီဖို့ SDB အကောင့်နဲ့ချိတ်ဆက်ထားတဲ့ email password ကိုအသစ်ပြောင်းခြင်းဖြင့်ကြိုတင်ကာကွယ်ရန်အသိပေးတဲ့တင်ကိုတင်ပြပေးပါမယ်။ SDB အကောင့်စိတ်ချလုံခြုံမှုရှိစီဖို့ SDB အကောင့်နဲ့ချိတ်ဆက်ထားတဲ့ email password ကိုအသစ်ပြောင်းခြင်းဖြင့်ကြိုတင်ကာကွယ်ရန်ဇူလိုင်တရနေ့ကအသိပေးကြေညာလိုက်ပါရီ။မကြာသေးမီ2025ဇွန်လအတွင်းကမ္ဘာတဝန်းအင်တာနက်သုံးစွဲသူအကောင့် login အချက်အလက်များ password နဲ့ user 16 billion ခန့်အကြီးစားပေါက်ကြားပြန့်နှံ့မှုသတင်းအခြေအနေအရ SDB အသုံးပြုသူများအနေဖြင့်မတမာသူများကမိမိအကောင့်ကိုအသုံးပြုပြီးတော့ငွေလွှဲပို့ခြင်းနဲ့ငွေထုတ်ယူခြင်းအစရှိတဲ့ရန်များကိုအချိန်မီဟန်တာကာကွယ်နိုင်ရန်အထူးအရေးကြီးပါသည်။ຫນွေဥပံမှစကားဝတ်ပေါက်ကြားခြင်းဖြစ်စဉ်မကြုံရှိသေးတော့လည်း SDB အကောင့်စိတ်ချလုံခြုံမှုရှိစေဖို့ပထမဦးစွာမိမိရဲ့ SDB အကောင့်နဲ့ချိတ်ဆက်ထားတဲ့ email password ကိုအသစ်ပြောင်းခြင်းဖြင့်ကြိုတင်ကာကွယ်ပါလို့ SDB ဘဏ်ကဖော်ပြထားပါသည်။ email password နဲ့ SDB အကောင့်ရဲ့ password မှာတူညီနေခြင်းသို့မဟုတ်ခက်ဆင်ဆင်သတ်မှတ်ထားပါကငွေကြီးလုံခြုံမှုရှိစေရန်အတွက်ကွဲပြားတဲ့ password အသစ် pin အသစ်ပြောင်းလဲခြင်းနဲ့နှစ်ဆင့်ခံအတည်ပြုခြင်း 2FA များကိုလည်းခံထားကြဖို့လည်းတိုက်တွန်းထားပါသည်။အကောင့်လုံခြုံရေးမြင့်တင်ရန်အခက်အခဲတစုံတရာရှိပါက SDB အတွင်းမှာရှိတဲ့ live chat သို့မဟုတ် Facebook page messenger မှတစ်ဆင့်ဆက်သွယ်မေးမြန်းနိုင်တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီမင်းစစ်သွေးနဲ့ Car Shell 2ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ပြည်တွင်သတင်းလေးကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တိုက်ပွဲဖြစ်ပွားသည့်နေရာများအတွက်လုံခြုံရေးဆိုင်ရာအကြံပြုချက်များကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။တိုက်ပွဲဖြစ်ပွားနေတဲ့နေရာတွေအတွက်လုံခြုံရေးဆိုင်ရာအကြံပြုချက်များပြစ်ခတ်နေခြင်းအတွင်းပိတ်မိနေခြင်းနဲ့ထိခိုက်ဒဏ်ရာရရှိခြင်းတွေကနေရှောင်ရှားနိုင်ဖို့စစ်ရေးသတင်းတွေကိုအမြဲမပြတ်နားထောင်ပါ။အင်တာနက်အသုံးမပြုနိုင်ပါက UNG Radio အစီအစဉ်မှစေရေးသတင်းတွေကိုရယူပါ။ပြစ်ခတ်မှုဖြစ်ပွားတဲ့နေရာတွေနဲ့ပြစ်မှတ်ဖြစ်နိုင်တဲ့နေရာတွေကိုသတိပြုသွားလာပါ။စစ်တပ်စစ်ဆေးဂိတ်များစစ်ဘက်ဆိုင်ရာအဆောက်အုံများရင်တန်းများနဲ့တပ်ဖွဲ့ဝင်တွေသွားလာလှုပ်ရှားတဲ့နေရာများဗန်းများနဲ့အခြားငွေကြေးနှင့်သက်ဆိုင်တဲ့နေရာများလက်နက်ကိုင်အဖွဲ့များအသုံးပြုသည့်ရုံးအဆောက်အုံများစေကုတ်စကန်နေရာများကိုရှောင်ရှားသွားလာပါ။ထားရှိရမယ့်စိတ်နေသဘောထား။အနေရသတိရှိမှုကိုသစုံတစ်ခုဖြစ်လာနိုင်တဲ့ဆိုတဲ့အသိစိတ်နဲ့အဝါရောင်အစ်မအမြဲထားရှိပါ။ဖြစ်လာနိုင်မယ့်အနေရကိုသတိရှိပါ။ပြစ်ခဲ့ပါကတုံ့ပြန်ဆောင်ရွက်ရမယ့်နည်းလမ်းအမျိုးမျိုးကိုကြိုတင်စဉ်းစားပြင်ဆင်ပါ။နေရာဒေသနဲ့တိုက်ပွဲအခြေအနေပေါ်မူတည်၍တုံ့ပြန်နည်းများလည်းမတူညီနိုင်ပါ။မျိုးလုံးတွေတွင်မြင်ရောင်၍ပြင်ဆင်လှုပ်ဆောင်ပါ။ကြောက်ရွံ့ထိတ်လန့်မှုကြောင့်အယောင်ယောင်အမှားမှားဖြစ်နိုင်တာကိုကြိုတင်မျှော်တွေးထားပါ။လက်တွေ့လေ့ကျင့်ပါ။လက်တလုံးတိုက်ပွဲဖြစ်ပွားမှုတဲ့နေရာများလက်ရှိဖြစ်ပွားနေတဲ့နေရာတွေကိုသတိပြုရှောင်ရှားသွားလာပါ။မိမိနေထိုင်ရမယ့်ပတ်ဝန်းကျင်အနေအထားကိုအမြဲဆန်းစစ်ပါအနီးဝန်းကျင်မှာဖုံးအုပ်ကာကွယ်ထားတဲ့အရာဝတ္ထုတွေရှိနေပါကပောက်ကွဲနိုင်တဲ့ပစ္စည်းတစ်စုံတစ်ရာရှိနိုင်တာကိုသတိပြုပါမိသားစုအတွင်းလိုက်နာရမယ့်လုံခြုံရေးအစီအမံတွေနဲ့အရေးပေါ်ရွှေ့ပြောင်းရမယ့်နည်းလမ်းတွေကိုမိသားစုဝင်အားလုံးကိုအသိပေးဆောင်ရွက်ပါပြစ်ခတ်နေချိန်အတွင်းပိတ်မိနေပါကဆောင်ရွက်ရန်အချက်များတိုက်ပွဲအတွင်းပိတ်မိရင်လုံဆောင်ရမယ့်အပြုတ်မှုများအတွက်စိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာကြိုတင်ပြင်ဆင်လေးကြံထားပါအစာအုံပြမမှာပြစ်ခတ်တန်ကြားတာနဲ့တပြိုင်နဲ့ရင်းမြေမော်တို့ဝစ်ချ၍အနည်းဆုံးအကာအကွယ်ကိုရောက်အောင်သွားပါ50စက္ကန့်အစီအစဉ်ကိုလှုပ်ဆောင်ပါဝစ်ချပါပြစ်မှတ်သေးငယ်စေရန်အတွက်ခန္ဓာကိုယ်ကိုကြုံနိုင်သမျှကြုံထားပါအန္တရာယ်လာရကိုရှာဖွေပါအကာအကွယ်ကိုရှာဖွေပါအမြန်နေရာရွှေ့ပါအကာအကွယ်ကိုရောက်ရင်အထက်ပါအတိုင်းထပ်မံလှုပ်ဆောင်ပါလက်နက်ကြီးနဲ့ပစ်ခတ်တာနဲ့လေကြောင်းတိုက်ခိုက်မှုကြုံရပါကအနည်းဆုံးအကာအကွယ်ရှာ၍အနိမ့်ဆုံးနေရာတွင်နေပါအကာအကွယ်မရှိပါကမြေနှိမ့်တဲ့နေရာမှာဝတ်နေပါတုံကပောက်ကွဲမှုကြောင့်နစီထိခိုက်နိုင်သဖြင့်ခေါင်းကိုလက်ဖွားနဲ့အုပ်နားကိုလက်ဖြတ်နဲ့ပိတ်တံတောင်ကိုမြေတွင်ထောက်ပြီးရင်ဘတ်နဲ့မြေကြီးခွာထား၍မှောက်ထားပါပါးစပ်ကိုအနှဲငယ်ဟထားရပါမယ်လေကြောင်းတိုက်ခိုက်ခံရချိန်မှာကြောက်လန့်တကြထွက်ပြေးတာအ အပြင်ထွက်ဗီဒီယိုရိုက်ကူးတာမာကျောသောနေရန်တွေကိုမှီနေတာရေကြီးမှခေါင်းကိုကတ်ထားတာတို့မပြုလုပ်ရပါမှန်တွေနဲ့တုံခါမှုကြောင့်ပေါက်ကွဲနိုင်တဲ့အရာတွေအနည်းမှမနေရပါဘုံမှုချက်မဟုတ်တဲ့နေရာတွေမှာလူအများစုဝေးတာသူသဖြင့်အဆောက်အုံပြင်ပမှာစွေးပုံးအောင်တာတွေကိုရှောင်ကျဉ်ရပါမယ်ပရုတ်ချင်းညောင်းဘုံကိုချင်းတဲအိတ်တွေလှိုင်းကောင်းတဲ့ကြောက်တုံးတွေရေကမှုတွေကိုအကာအကွယ်ဖြင့်အသုံးပြုပါပေါက်ကွဲတန်ကိုနားထောင်ပြီးအပြက်အစီများလွင့်ဆင်ပြီးတဲ့အထိစောင့်ပါ50စက္ကန့်အစီအစဉ်ကိုစောင့်ရပါဖောက်ပေါက်ကိုအမြဲရှာဖွေပ
ါ Radio NUG သောရရှိများခင်ဗျာအခုဆက်လက်ပြီးတော်လန်ဤတေဂီတာအစီအစဉ်မှာ PML ရေးသားထားပြီးမင်းလွန်တီဆိုထားတဲ့ဘွားဦးခေါ်သည်ဆိုတဲ့ဒေါ်လန်ဤတီသချင်းကိုနားဆင်ရမှာဖြစ်ပါရယ်ခင်ဗျာ
မျက်စိတမဲအတွဲမျက်တောင်တစ်ခတ်အတွဲမှာမမြဲခြင်းတရားဒုက္ခဒုက္ခမင်းကြုံရအောင်မတဘဝမိုက်တဲ့ညာနဲ့လဲလောင်ချိုင်းထဲကငဲ့သဖွဲပြောင်းလက်စိတ်နကအယောင်ကြောင့်မပြောင်းထိုက်တဲ့ပါနဖက်လဲမြစ်တာတွေခေါင်ခိုက်စင်ငါအတွက်တကယ်လောင်မြိုက်ခဲမှာတစ်ချက်ထဲနဲ့ပြန်တွေ့တဲ့သကောင်မိုက်ထဲအားပြက်ခဲခုံမင်းဆုံးငယ်ငယ်ကမေးပြောခဲ့ဘူးတဲ့ပုံပြင်တဖုံလူတွေရဲ့ကောင်းချမှုဆိုတဲ့အပိုင်းကိုငါမယုံချင်ဆုံးတကယ်တမ်းလက်တွေ့ဘဝကမျက်လုံးတွေကိုဖုံဝင်သလိုခုမှသိတဲ့အမေပြောပြခဲ့ဘူးလားကြီးကပုံပြင်မဟုတ်ပြန်လာကွာရွှင်လန်းစရာပါမယ်ယူပါမယ်ဘဝရဲ့သင်္ကန်းစာများကိုရှင်ပန်းမထားအဲ့လိုပြက်ခန်းစားလက်ချက်ဆက်ရမနဲ့ဖြတ်များစွာရှိသေးလဲတွေးရင်ပြစ်ဆုံးပန်းကိုလက်ခံမရပါရက်တန်ချာမှသိရတာသူတို့ကိုကိုွယ်တာကြီးကပတ်စံပါလားအော်လက်မခံချင်းလက်လက်ခံရမှာမျိုးဆက်ဖြစ်တယ်လက်ဆက်ခံရမှာနာကျင်မှုတော့ကဝေဒနာပြောပြနေစရာမလိုဘူးလူတွေရဲ့လောဘတော့သမောဟတွေကြမြေစာပင်ဖြစ်ခဲ့ရတဲ့လူတန်းစားတွေကိုသိချမင်းဖွေရှာရင်ဖြတ်ခင်းစီစူတော်ချင်တော့တွေ့ဖြေရှာခွင့်ပါလို့ခတ်ချုံနေရဘဝတစ်ပြေးတဲ့စာမေးပွဲတိုင်းမှာငါတပ်ပုံတွေမာစေလူလောကကြီးတဲ့ဘူတော်ကကြီးပဲကူမဲသူမရှိဘူးတကယ်ခက်ခဲချက်တဲ့တဲ့ဖော်မဲနေစေပဲကဲမဲသူမရှိဘူးတကယ်စိတ်တကားဝီစီမချိုကလေYoung Ji Lai Bo Wa Ga Di Lo Be Lezo Leza Tai Young Do Young Nero Mi Le Ja Ma Thua Se Ne Na Yu Lai Mi Bo Mi Pai Be Di Ka Na Go Da Mye Nye A Ta Shin De Yue Bo Di Do Ga Ji Ye Pai Shin Me Beလူဆိုတာတခြားတူပမကြည့်တဲ့ပြစ်တော့အမားတစ်ခုတော့ရှိမယ်ထာဝရမြူးပြော်ပြီးနေရဘုခနာအဆူတော့ရှိမယ်မေတ္တန်ရာကိုမစေးထဲလိုက်အောင်တရားမှုမပေါ်မီရည်ပြီးငိုဖို့မြတ်ယေရှုထာတဘဝဟုခေါ်သည်
့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။